အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေပြီးတော့အမေရိကန်ကခွဲခံမလားအီရန်ကိုရေးယူပိတ်ဆို့မှုတွေပြန်ပြီးတော့လုပ်မလားဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ကြေညာမယ်လို့ဆိုပါတယ်။2015ခုနှစ်တုန်းကလှုပ်ထားခဲ့တဲ့အီရန်ကနျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုသမ္မတထရမ့်ကသဘောမချတဲ့အကြောင်းမကြာခဏထုတ်ပေါ်ပြောဆိုနေတတ်တာပါ။ဒီသဘောတူညီချက်အရနျူကလ িয়ার လှုပ်ဆောင်မှုတွေကိုညှော်နယ်လာအောင်အီရန်ကိုအေးအေးပိတ်ဆို့တန်ခတ်တာကြီးရှော့ချဖို့ဆိုတဲ့ကိစ္စဟာမအောင်မြင်နိုင်တဲ့လုပ်ရပဲလို့လည်းသမတ်ထရမ့်ကဆိုပါတယ်။အီရန်ကိုပဲ့ထိန်တက်ဒုံးကျည်စမ်းသပ်ပြစ်မှုတွေရပ်တန့်မှုသဘောတူညီချက်ကဘာမှလည်းအလုံးမဖြစ်ဘူး။ဒီသဘောတူညီချက်ဟာနျူကလ িয়ার ဆိုင်ရာစောင့်ကြည့်ကတ်တမှုတွေကိုအချိန်လွန်ကုန်ဆုံးစေတဲ့သဘောပဲလို့လည်းသမတ်ထရမ့်ကပြောပါတယ်။တကယ်တော့သမတ်ထရမ့်ကအီရန်နဲ့ပတ်သက်ပြီးတော့မတူညီတဲ့သဘောထားနှစ်ခုကြားမှာပြည်အားအပေခံနေရတာပါ။ဥရောပခေါင်းဆောင်တွေဘက်ကအမေရိကန်အနေနဲ့လက်ရှိသဘောတူညီချက်အတိုင်းဆက်ပြီးတော့ရှိနေစေချင်ပြီးအစ္စရေးကတော့အီရန်ဟာလိင်ညာလက်ပြားနေတာလို့ဆိုနေပါတယ်။ကြာခင်တုန်းကပဲအင်ဂျီလိုကိုလည်းရောက်လာခဲ့တဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကတော့အီရန်သဘောတူညီချက်ဟာပြီးပြည့်စုံတာတော့မဟုတ်ဘူး။ဒါပေမဲ့တခြားလမ်းကြောင်းလည်းရှိနေဘူးလို့ဆိုပါတယ်။ဗြိတိန်ကလည်းသမ္မတထရမ့်အစိုးရကိုလက်ရှိအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်အတိုင်းဆက်ပြီးတော့ရှိနေစေချင်တာပါ။